Welcome to the Voice of America in Burmese.
Mingla Manakima, Washington Mural, VOA, American Tangani, Natal Sakukuni, John La Tongye, Tanilani Nenekin Sisingo, Nemasano de Menet Tauna Yani Kunanai, Nitometer, Nesali, Leze, Nasa Dituani, Dayai Tolin Tomavashi.
จม่าอินจินัยมามิงลามะเนะขึ้นมาရှင်จม่าติงกีไฉปากุญญ์ဝင်းအောင်เนี่ยသူသင်းကြီးညင်ညာပါမယ်အီရန်ရဲ့ချွင်းချက်မရှိအလုံးစုံဆွေးနွေးလို့တဲ့ဆိုအမေရိကန်နိုင်ငံခြားဝင်ကြီးမိုက်ပွန်ပေယိုကပြောဆိုလိုက်ပါတယ်ချက်သမ္မတနိုင်ငံရောက်နေတဲ့ဒေါက်ဆာဆူဂျီကတော့ဝင်ကြီးချုပ်နိုင်ငံခြားရေးဝင်ကြီးနောက်သမ္မတတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်
ကျခန်းဒီနယ်ရဲ့စစ်စင်ရေးကနေမြေတည်ငင်ဖို့အတွက်ဖြစ်တယ်လို့တပ်မတော်ကပြောပါတယ်ဒီသတင်းအနေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်ကောင်းပါပြီသတင်းစီစဉ်နောက်ပိုင်းမှာလဲချက်သမရနိုင်ငံကိုလေးရကြာခီးစဉ်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရောက်ရှိနေတာနဲ့ပတ်သက်ပြီးတော့သုံးသက်ချက်ကိုတင်ဆက်ရမှာတော့ ဒါကတော့ဘာလင်တက်ကတူအငြိမ်းစားကတိကတူရဲ့တုံသက်ချက်ကိုကြားကြရတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်မြမရေးရာဆွေးနွေးကိစ္စတဲ့ခါမှာဒီကော်ဖီစိုက်ပျိုးရေးဒီစီးပွားရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့လဲကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
နိုင်ငံတင်ပါမှုတွေရှော့ချနိုင်ရတဲ့အတွက်အမေရိကန်ဘက်ကအီရန်နဲ့ချွင်းချက်မရှိအလုံးစုံဆွေးနွေးလိုတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကတင်းနှင်းကနေမှပြောပါတယ်။ဒါပေမဲ့အီရန်အစိုးရဘက်ကတော့စစ်ဆက်ဆွေးနွေးမှုတွေဖြစ်လာရေးအပေါ်သိပြီးတော့မျှော်လင့်မထားပါဘူး။ဂျော်ဒန်သက်မှတ်ချက်တွေမထားဘဲဆွေးနွေးမှုနဲ့ညှိဖို့ပြင်ဆင်ထားကြောင်းဆွေးနွေးဖို့အစဉ်သင့်ရ ကြိုးပမ်းမှုတွေကတော့ဆက်ပြီးရှိနေမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကထပ်လောင်းပြောပါတယ်အီရန်ဘက်ကသူတို့အနေနဲ့ပုံမှန်နိုင်ငံတစ်ခုလိုပြုမှုလိုပါတယ်ဆိုတာကိုတက်တေပြနိုင်တဲ့အခါမှာဆွေးနွေးဖို့အမေရိကန်ဘက်ကအသေးချပြင်ဆင်ထားတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒါပေမဲ့လည်းအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကတော့အမေရိကန်က ABC News Network နဲ့တွေ့ဆုံမေးမြန်းခန်းမှာအမေရိကန်နဲ့ဆွေးနွေးပွဲသစ်ဖြစ်မလာဖို့များတယ်လို့ပြောဆိုသွားပါတယ်ရှင
်အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအားလုံးနီးပါးဟာကိုယ့်ရဲ့ဆိုရှယ်မီဒီယာနဲ့ပတ်သက်တဲ့အချက်အလက်တွေကိုထည့်သွင်းဖော်ပြရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်။ဗီဇာလျှောက်သူတွေဟာလွန်ခဲ့တဲ့5နှစ်အတွင်း Facebook, Twitter, YouTube နဲ့တရုတ်နိုင်ငံကဝေဘူဆိုရှယ်မီဒီယာတွေမှာအသုံးပြုခဲ့တဲ့အကောင့်နံပါတ်၊ email လိပ်စာနဲ့ဖုန်းနံပါတ်တွေကိုဖော်ပြရမှာဖြစ်တယ်လို့ကိုဗေးနိုင်ငံကိုခရီးသွားခဲ့တယ်လို့ဆိုတာနဲ့ပြည်ဝင်ခွင့်အငင်းပယ်ခံရသလားစတာတွေကိုလည်းဖော်ပြရမယ်လို့ဆိုပါတယ်။ဒါအပြင်အမေရိကန်ဗီဇာလျှောက်ထားသူရဲ့မိသားစုဝင်တဲ့အကျန်းဖက်ဝါဒဆွဲလို့ရတဲ့နဲ့ပတ်သက်ခဲ့ဘူးချင်းရှိမရှိဆိုတာကိုလည်းမေးမြန်းမှာဖြစ်ပါတယ်။တမန်ထရန့်အစိုးရလက်ထက်တင်ကြလိုက်တဲ့ဒီသတ်မှတ်ချက်အသစ်ဟာအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ဗီဇာလျှောက်ထားသူတွေအတွက်ရောအလေအပတ်ဗီဇာလုပ်ငန်းဗီဇာနဲ့ကျောင်းသားဗီဇာလျှောက်ထားသူတွေအတွက်အကျုံးဝင်မှာဖြစ်ပါတယ်။ဒီသတ်မှတ်ချက်ကို2018မတ်လတုန်းကအစိုးပြုခဲ့ပြီးတန်ဝန်နန်းဒီနဲ့အစိုးရဝန်ထမ်းတွေကလွဲလို့ဗီဇာလျှောက်ထားသူနိုင်ငံသား15တန်းပေါ့အကျိုးတက်ရောက်စေမှာပ
ါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တင်းနှင်းလာနေ့ဆမဲ့ဗြိတိန်နိုင်ငံတော်ခီးစဉ်အတွက်ဗြိတိန်မှာပြင်ဆင်နေချိန်မှာပဲအမေရိကန်နဲ့ဗြိတိန်ကြားကအထူးဆက်ဆံရေးဆိုတဲ့အပေါ်အာရုံစိုက်စရာဖြစ်လာပါတယ်လက်တလောကောက်ခံတဲ့ YouGov လူမှုစစ်တမ်းမှာတော့ဗီဒီယိုလူတို့ရဲ့68ရာခိုင်နှုန်းကသမရထွန့်ကိုမလိုလားတဲ့ရှုမြင်ချက်တွေရှိနေကြပါတယ်။ဒါပေမဲ့လည်းသမရထွန့်ရဲ့နိုင်ငံတော်ခီးစဉ်ကိုစန့်ကျင်မှုတဲ့ထောက်ခံသူကပိုပြီးများပါတယ်။ YouGov ရဲ့စစ်တမ်းမှာတော့အမေရိကန်သမရထွန့်ရဲ့ခီးစဉ်ကိုဖျက်ပြင့်တဲ့လို့ပြောသူက40ရာခိုင်နှုန်းသာရှိပြီးအစီအစဉ်တိုက်ဆက်သွားဖို့ပြောသူကတော့46ရာခိုင်နှုန်းရှိပါတယ်။သမရထရန့်ကသူ့ရဲ့ရွေးကောက်ပွဲစည်းရုံးရေးကိုဗြိတိန်ထောက်လှမ်းရေးအေဂျင်စီတွေကထောက်လှမ်းခဲ့တယ်လို့ဆွဆွဲခဲ့တယ်လို့ဗြိတိန်လက်ရာစွန်အဖွဲ့တစ်ခုရဲ့မွတ်စလင်ဆန့်ကျင်ရေးဗီဒီယိုတစ်ခုကိုသမရထရန့်ကတွစ်တာမှာတုံ့ပြန်ရေးသားခဲ့ပြီးတဲ့နောက်မှာတော့ဗြိတိန်ပြည်သူတွေကသူ့ကိုပြစ်တင်ပြောဆိုခဲ့ကြတာဖြစ်ပါတယ်
။လွန်ခဲ့တဲ့အနှစ်30လုံးကတရုတ်နိုင်ငံဘေကျင်းမြို့တီအန်အမ်အန်ရေးမြင့်မှလူပေါင်းများစွာတည်ဆုံခဲ့ရတဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တဲ့လို့ရဟာ မှန်ကန်တဲ့မူဝါဒဆုံးဖြတ်ချက်ဖြစ်တယ်လို့တရုတ်အစိုးရတာဝန်ရှိသူတို့ကတင်းငွေနေနေမှာပြောကြပါတယ်။ TNMN အရေးခင်းတို့ကနိုင်ငံရေးမငြိမ်မသက်ဖြစ်နေတာကိုတရုတ်ဘုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းဖို့လိုပြီးစူပူမှုတွေကိုဖြုတ်ခွင်းနိုင်နေဖို့ဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လိုရဖြစ်တယ်လို့တရုတ်ကာကွယ်ဝန်ကြီးဝေဖန့်ချီကစင်ကာပူနိုင်ငံမှာကျင်းပတဲ့ညီလာခံတစ်ခုအတွင်းမေးခွန်းတွေဖြေကြားရမှာထဲသွင်းပြောဆိုသွားတာပါ။TNMN အရေးခင်းကိုတရုတ်အစိုးရကရရဲစစ်ကင်တွယ်ဖြေရှင်းမှုဟာအင်မတန်ရှားပါးလှတဲ့တုတ်ပြန်မှုဖြစ်တယ်လို့ဝန်ကြီးဝေကကာကွယ်ပြောဆိုသွားပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.13 လိုင်းကီလိုမီတာ40 kHz 9.13 လိုင်းကီလိုမီတာ51kHz 9859နဲ့ဖိုင်လိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ Czech သမ္မတနိုင်ငံဝန်ကြီးချုပ် Andrii Babis ရဲ့ဖိတ်ကြားချက်နဲ့ Czech သမ္မတနိုင်ငံကိုတရားဝင်ချစ်ကြည်ရေးခီရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဝန်ကြီးချုပ် Andrii Babis နိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိသလိုသမ္မတမီလိုစီမန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။မနေ့ပြန်အင်ကာနစ်မှာတော့စီးပွားရေးဖိုရမ်မှာဒေါက်ဆန်းစုကြည်မင်ကွန်းပြောမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နိုဘယ်ငြိမ်းချမ်းရေးဆုအတွက်1992ခုနှစ်တုန်းက Czech သမ္မတဟောင်း Václav Havel ကစီရင်သွင်းထောက်ခံခဲ့တာဖြစ်ပါတယ်။ Havel ရဲ့ကောက်မွေအဖြစ်ဆက်ဆက်နေတဲ့ Foreign 2000အစည်းအဝေးပွဲကို2013ခုနှစ်တုန်းကပရက်မှာကျင်းပခဲ့ပြီးဒေါက်ဆန်းစုကြည်တက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်။ Czech သမ္မတနိုင်ငံခီးစဉ်အပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဟန်ဂရီနိုင်ငံကိုအလုပ်သဘောခီးဆက်မှာဖြစ်ပါတယ်။အခု Czech သမ္မတနိုင်ငံနဲ့ဟန်ဂရီခီးစဉ်အတွင်းမှာတော့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်လည်းလိုက်ပါသွားပါတယ်ရှင
်။ဂျပန်နိုင်ငံမှာနိုင်ငံသားကျွမ်းကျင်လူသားဗီဇာနဲ့တော်ရောက်အလုပ်လုပ်ကြမယ်မြန်မာနိုင်ငံကအလုပ်သမား1000ကျော်ကိုလာမယ့်ဩဂုတ်လကစလို့ပထမအထုပ်အဖြစ်စာတရေးဝင်ဆေးလွှတ်သွားမှာဖြစ်ပါတယ်ဂျပန်နိုင်ငံဘက်က One Heart Human Resource Union နဲ့မြန်မာအစိုးရအသိမှတ်ပြုပြည်ပအလုပ်ကိုင်ရှာဖွေပေးရေးအေဂျင်စီ5ခုတို့နှစ်နိုင်ငံနားလည်မှုစာကြွန်လွှာ MOU လက်မှတ်ထိုးဝဲကိုရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာမေလ29ရက်နေ့ကကျင်းပခဲ့တာပါဂျပန်နိုင်ငံကိုအခုလိုတွားရောက်ကြမဲ့မြန်မာလူသားတွေဟာဆောက်လုပ်ရေးဟိုတယ်လုပ်ငန်းနဲ့စိုက်ပျိုးရေးခန္ဓာတွေမှာလုပ်ကံရမှာဖြစ်တယ်လို့ One Heart Human Resource တာဝန်ရှိသူတွေရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံသားတွေဂျပန်မှာအခုလိုလာရောက်လှုပ်လှုပ်ခွင့်ရတာဟာရေရှည်မှာမြန်မာနိုင်ငံအတွက်အကျိုးဖြည့်ထွန်စေလိမ့်မယ်လို့တိုကျိုမြို့ကမြန်မာရေးလှုပ်ရှားသူဦးကျော်ကျော်စိုးကပြောပါတယ
်ဟုတ်ချက်ခတ်နေရမှာဒီထဲရဲ့တိကျုံဒီတွေ့ရင်
ဂျပန်မှာအလုပ်လုပ်ရတဲ့မြန်မာတွေအနေနဲ့အခြေခံနေစဉ်သုံးဂျပန်သားကိုတင် जा တက်မြောက်မှာဖြစ်ပြီးအစိုးရကသတ်မှတ်ထားတဲ့နှုံးနာအတိုင်းအလုပ်ကန်ရှာဖွေအေဂျင်စီတွေကိုပေးရမှာဖြစ်တယ်လို့ဆိုပါတယ်ဂျပန်ရဲ့အလူသမားလိုအပ်ချက်အရနိုင်ငံသားကျွမ်းကျင်အလူသားတွေကိုခေါ်ယူဖို့ဂျပန်အစိုးရကဒီနှစ်အစောပိုင်းလွှတ်တော်မှာဆုံးဖြတ်ခဲ့တာပါဂျပန်မှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ရတဲ့နိုင်ငံသားတွေအတွက်ဗီဇာသက်တမ်းက3နှစ်ကနေ10နှစ်ထိသက်တမ်းတိုခွင့်ရှိပါတယ်
ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကင်တပ် AA ကိုတိုက်ခိုက်နေတာကနယ်မြေတည်ငြိမ်မှုစစ်ဆင်ရေးတာဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုလိုက်ပါတယ
် AA နဲ့ပတ်သက်တော့ကျွန်တော်တို့အပတ်တစ်ကတော့သူတို့ပြောနေတယ်ဆိုတော့ confederation ပေါ့ဒီကိစ္စကိုကျွန်တော်တို့ကတော့အတော်များပေါ့နောက်တစ်ခုကတော့ကျွန်တော်တို့ကဒီရခိုင်ဒေသမှာ AA ကိုခြေချတာတော့အတော်များပေါ့ဒါတော့ကျွန်တော်တတ်မှတ်သဘောလားနောက်တစ်ခုကတော့ကျွန်တော်တို့လက်ရှိဆောင်ရွက်နေတယ်ဆောင်ရွက်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့ဒါ stability operation ကိုတည်ငြိမ်မှုစစ်ဆင်ရေးကိုဆောင်ရွက်နေပါတယ်။အဲ့ပြတော့ကျွန်တော်တို့ဒီလုပ်ငန်းတွေမှာပါဝင်တဲ့အဲ့ဒေတာကိုကျွန်တော်တို့လုံးစိတ်ချတဲ့ပေါင်းဝင်ရအနေထားကိုထိသိမ်းပေးနိုင်အောင်အဲ့တိုင်းပြန်နေပြီးတော့တိစောက်ပေးနိုင်အောင်ကျွန်တော်တို့ဆောင်ရွက်နေပါတယ်။
Many tening unique up, you looked at drinks as shilling poem, damaro, the dim and piancha ye a poet okata. Bojo so night uga drink up the yaw yamigo, kulu, pizza, toraba. Shakai lenaganta, e ega, biosuni de lula sauce, ocho, sima, panquishide, confederate surago, damaro, beka, loma, lemakane, a jow. Now ye kind lenaganta, e ego, ye kind pinema, a chee chakwale, loma, lemakam ulu. Bojo so night uga, biosu, toraba. Shakai lenaganta, e ene, damroja, taipu, rejow. Near some qua, trapi yadu, don't know your shide, lu, gula, damka, beka, biosu, tabi. Dilure, a kuchinti, near jimapian, nine devau. Shakai dine, dreamer, lay, yakai lenaganta, name, yama, damroja, taipu, recepi, shinivarishi.
Yamaninga, tebez, a kind dima, de amu, and kuto de theta. Doyana sejo, yuma, ana, vaniga, mila, dwen. Pammi, then see like John, you might yet up your worry. The dozy tana mune, ocho ye pue, you might yet up to Bubonare. Shabu ye puega di, the amu and tidigo, Indianes at the moon you ma, then see like daba. Pansy yamidate him, then mane, John did the bawen be, did the ha, the moon you ne, more lune, a law, the doriga, to you get up your worry. Pansy me the dinner do, motorcycle gozy, noal, a bawen, clear, nazi. တစ်ပြက်ဆက်စာရာဒီကိုလည်းတင်းစီခဲ့တယ်လို့ဆင်းဝါသတင်းမှာဖော်ပြထားပါတယ်မြန်မာအနာဝိုင်းနေအနေနဲ့တရားမဝင်တစ်ထုတ်လို့ရောင်းချမှုကိုတားဆီးနေနေနေပြီးပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းပဲခူးတိုင်းအတွင်းမှာတရားမဝင်ထုတ်လုပ်နေတဲ့တစ်66သုံးတန်ကိုဖမ်းဆီးရပြီးခဲ့တယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းကျွန်းတေလုံးတွေတနည်းတဘိုးတည်လာတဲ့ဆက်လီ66ဆင်းကိုမန္တလေးတိုင်
တနင်္လာနေ့နေ့ခင်သတင်းစီစဉ်ကိုမတ်တင်ကြည့်ထိုင်တဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါအခုတော့သတင်းလွှာကိုနားဆင်ရမှာပါရှင်ချက်သမရနိုင်ငံကိုချစ်ကြည်ရဲ့ခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာချက်သမရဝင်ကြီးချုပ်တို့ဖြင့်ဆိုရထိပ်ပိုင်းခေါင်းဆောင်အနေနဲ့တွေ့ဆုံမှာပါမြန်မာနိုင်ငံတွင်လူခ င် check ဝင်ကြီးချုပ် Andre Babis ရဲ့ဖိတ်ကြားချက်နဲ့လေးရတာချက်ကြီးခီးစဉ်ဖြစ်စနေနေ့ကလေးက check သမရနိုင်ငံကိုရောက်ရှိလာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာဝင်ကြီးချုပ်Andre Babis နဲ့နိုင်ငံတိုင်းဝင်ကြီး Thomas Patrick တို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးဖို့ရှိပါတယ်။ဒါ့အပြင်တမရမီလော့ဇီမန်ကိုလည်းဒေါန်ဆန်းစုကြည်ကတွားရောက်တွေ့ဆုံမှာပါ။အင်္ဂါနေ့မှာတော့မြို့တော် Prag မှာပြုလုပ်မဲ့စီးပွားရေးညီလာခံကိုတက်ရောက်ပြီးမိကွန်းပြောကြားဖို့ရှိပါတယ်။အဲဒီနောက် Hungary နိုင်ငံကိုအလုတ်သဘောခီးစဉ်နဲ့ဒေါန်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာပါ။ဥရောပသမဂ္ဂဖွဲ့ဝင်Czech နဲ့ Hungary နိုင်ငံတွေကိုတွားရောက်တဲ့ဒေါန်ဆန်းစုကြည်ရဲ့အခုခီးစဉ်အတွင်းမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားထဲမှာသဘောထားအမြင်ကွဲပြားနေတာတွေ့ရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အငြင်းစားကတိကဟောင်းဦးခင်မောင်စောက VOE ကပြောပါတယ်
ဥရောပသမဂ္ဂနဲ့မှာအတွင်းမှာအကွဲပြားတွေရှိတယ်ဒီလိုမျိုးဒီ Czech နိုင်ငံ Slovakia နိုင်ငံ Hungary ပိုလန်အဲ့ဒါတွေကသူတို့ဒီဥရောပတိုင်ထဲကိုအရှိန်လည်းဘယ်ကလူတွေဝင်လာတာကိုမကြိုက်ဘူးအဲ့ဒါကိုသူတို့ကသဘောမတူတဲ့အုပ်ချုပ်တွေမှာပါတယ်အဲ့ဒါတွေကိုထောက်ကြည့်ရင်အဖြစ်ဥရောပသမဂ္ဂနဲ့မှာလည်းအတွင်းမှာအကွဲပြားတွေရှိတယ်ရှိပြီးသူတို့ဒီအပေါ်ပိုင်းကလုပ်နေတဲ့မူတွေကိုလက်မခံတဲ့နိုင်ငံတွေလည်းရှိတယ်ရှိတော့ဥမမပြည်ကိုလုပ်နေတာကဒီဥရောပစစ်ပိုင်းကဒီဥရောပသမဂ္ဂစစ်ပိုင်းကဂျာမနီတို့ပြင်သစ်တို့အင်္ဂလန်တို့အဲ့ဒါတွေကကြံစည်ဖော်နေတာဟုတ်ဖော်နေတော့ဟိုဘက်ကကြံစည်မဖော်တာကဒီဂျစ်ချက်တို့ပိုလန်တို့ဟန်ဂေရီတို့ဩစတြီးယားတို့ပါနိုင်တယ်အဲ့ဒါတွေကကြံစည်မဖော်ဘူးမဖော်တော့အဲ့ဒီတွေကအဲ့ဒီကြောင့်မလို့လေသူတို့အမကြီးကတော်စုကိုဖိတ်ပြီးတော်စုကလည်းအဲ့ဒါကြောင့်သွားတာဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်
2019ခုနှစ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ပဋိပက္ခမှာရိုဟင်ဂျာမွတ်စလင်တွေတိုင်းနဲ့ချီတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့စစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုကိုနိုဘယ်ကြီးဆိုင်ဆုရှင်ဒေါအောင်ဆန်းစုကြည်အနေနဲ့ကန့်ကွက်ရှုံချဖို့နိုင်ငံတကာကဝိုင်းဝန်းဖိအားပေးတာကိုလက်မခံငြင်းပယ်ခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ဟာအနောက်နိုင်ငံအများစုရဲ့အပြင်းထန်ဝေဖန်မှုကိုခံခဲ့ရတာပါ ဒါပေမဲ့အခု check နဲ့ hungary keys တွေမှာတော့မြန်မာနိုင်ငံတွင်းအခြေအနေတွေကိုဒေါန်ဆန်းစုကြည်အနေနဲ့ကိုယ်တိုင်ရှင်းပြခွင့်ရမှာဖြစ်တယ်လို့စီးပွားရေးအခွင့်အလမ်းတွေလည်းပိုပြီးရလာမယ်လို့မြင်ကြောင်းဦးခင်မောင်စောကဆိုပါတယ
်အခုဒေါ်စုကြည်နိုင်ငံတွေကိုသွားတာကတော့မြန်မာပြည်အတွက်ကတော့ကောင်းကျိုးနဲ့ဆိုးကျိုးရှိကြည့်မယ်ဆိုရင်ပိုပြီးကောင်းကျိုးဖြစ်မယ်လို့ပဲကျွန်တော်ထင်ပါတယ်တကယ်လို့သူတို့ဘက်ကနေမြန်မာကိစ္စနဲ့မင်းနဲ့ကိုယ်ကနေရှင်းပြဖို့သူတို့ဒီပြည်ထဲမှာပဲသူကိုယ့်ရဲ့အယူဝါဒမြန်မာနဲ့နိုင်ငံကြီးရှိအောင်ပါဘောလေအခုတော့လို့သူတို့မင်းရင်လည်းမင်းပစီပေါ့မင်းရင်လည်းသူဖြည့်ရှင်းပါပဲလေဖြည့်ရှင်းရတာပိုကောင်းပါတော့ဗော
check နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်ကြည့်မယ်ဆိုရင်စစ်ဆိုးရလက်ထက်ငြိမ်းချမ်းချုပ်ချခံထားတဲ့ဒေါအောင်ဆန်းစုကြည်ကို1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအမည်စင်းတင်သွင်းရမှာကွယ်လွန်သွားပြီဖြစ်တဲ့ check သမရာဟောင်းဗာကလက်ဟာဗယ်ကထောက်ခံပေးခဲ့သူတဦးဖြစ်ပြီးမြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုလည်း check နိုင်ငံကအဓိကထောက်ခံခဲ့တဲ့နိုင်ငံဖြစ်ပါတယ်။အခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားဆိုးရတက်လာချိန်မှာလည်း check နိုင်ငံကစီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးကတဆင့်မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုကိုကူညီပံ့ပိုးနေတာဖြစ်ပါတယ်။မက်ရှလာအစောပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ Czech နိုင်ငံသားဝင်ကြီး Thomas Patrick ကလည်းသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာလက်ရှိ Czech သမ္မတနိုင်ငံကိုမြန်မာနိုင်ငံကကုန်ပစ္စည်းတင်ပို့ရောင်းချမှုဟာတစ်နှစ်ကို American Dollar တန်း80နီးပါးရှိကြောင်းနဲ့အဓိကအထည်အလိတ်အစားအသောက်နဲ့ကုန်ကြမ်းပစ္စည်းတချို့ဖြစ်တယ်လို့သူကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ Czech နိုင်ငံခီးစဉ်အတွင်း Prague မြို့မှာအင်္ဂါနေ့မှာပြုလုပ်မဲ့စီးပွားရေးညီလာခံတက်ရောက်မိကွန်းပြောရမှာလဲမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။ Czech နဲ့ Hungary နိုင်ငံခီးစဉ်တွေမှာဒေါအောင်ဆန်းစုကြည်နဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားပါတယ်ရှင်။ဆက်လက်ပြီးတော့မြမရေးရာဆွေးနွေးခန်းစီစဉ်ကိုတင်ဆက်တော့မှာပါ။ဒနုကိုပိုင်အုတ်ချုပ်ခွင်းရရွာငန်ဒေတာကကော်ဖီဟာဓာတုညီဩစာမတုံးပဲတဘာဝအတိုင်းစိုက်ပြိုးတာဖြစ်လို့အရေးအသွေးကကပထိတ်တန်းဆိုပေမဲ့နိုင်ငံတကာဈေးကွက်ကိုထိုးဖောက်နိုင်ဖို့တော့အခက်အခဲရှိနေပါတယ်။ကော်ဖီအသင်းလည်းဖြစ်တဲ့နောက်ရွာငန်ကော်ဖီအသင်းရဲ့နာယကဦးဝင်းအောင်ကျော်ကိုကျမတို့ VOA ဝိုင်းတော်သူမက်ခင်ဖြူတွေးကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ကျောင်းအဒီမှာရောင်းငန်းကိုရောက်တော့မှစဉ်းစားတာကပါလဲဆိုတော့ရောင်းငန်းမှာကဒီကော်ဖီလုပ်ငန်းပေါ့ဥနောက်ပိုင်းမှာတော်တော်လေးကိုတင်းတင်းကျပ်ကျပ်လုပ်လာတယ်ဒီနိုင်ငံကအစ်စ်ကြီးအထူးတန်းဝင်ကော်ဖီထုတ်လုပ်တဲ့အစ်စ်ကြီးကြီးပေါ့နော်ရောက်လာတယ်ဒါပေမဲ့တစ်ချိန်လုံးကတော့တိတ်ပြီးတော့မသိခဲ့ကြဘူးရောင်းငန်းမှာဒီလိုကော်ဖီစိုက်ပြုလို့ရတယ်ဆိုတာဒါပေမဲ့အန်ကယ်ဝင်းအောင်ကျော်တို့ကြတော့ဒီကော်ဖီလုပ်ငန်းကိုလည်းတခြားလုံးလုပ်လာခဲ့တဲ့သူဖြစ်တယ်လက်ရှိမှာလည်းဒီရောင်းငန်းကော်ဖီအသင်းရဲ့နောက်ဒီမြန်မာတိုင်းနိုင်ငံလုံးရဲ့ကော်ဖီအသင်းမှာလည်းနိုင်ငံကတူတယ်ဖြစ်တယ်ဒီလုပ်ငန်းအကြောင်းလည်းတစ်သေးဝင်လုပ်နိုင်နေတဲ့သူတို့ဖြစ်တယ်ဆိုတဲ့အခါကျတော့ဒီရွာငန်ရဲ့ကော်ဖီအကြောင်းကိုတော့ဒါအကောင်းဆုံးရှင်းပြနိုင်မဲ့ပုံကတူလို့လည်းယူဆပါတယ
်
ဒါကြောင့်မလို့ဟိုအငငယ်နဲ့အခုလို့တွေ့ဆုံဝင်ရတဲ့အတွက်လည်းအထူးလည်းဝမ်းသာပါတယ်ကျေးဇူးလည်းတင်ပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့ရှင်ဟုတ်ကျွန်မလေးအရင်ဆုံးသိချင်တာကတော့ဒီရွာငန်ကော်ဖီကအခုဆိုနိုင်ငံတကာအဆင့်ကြီးစပြီးတော့ထိုးဖောက်ဝင်ရောက်လာပြီ
ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အဲ့ဒီအဆင့်ရောက်အောင်အတွက်ဘယ်လောက်ထိကြိုးပမ်းနေရတာရှိပါလဲရှင
်ဘယ်လောက်ထိကြိုးပမ်းနေရအောင်ဆိုကျွန်တော်ကဒီဟွာပေါ့ဗျာကျွန်တော်2000ခွန်ရှစ်လောက်ကပေါ့ဗျာအခွန်ရှစ်လောက်ကကျွန်တော်တို့ကဒီကော်ဖီဌာနရေပေါ့နော်အဲနောက်ပြီးတော့ကျွန်တော်ဒီဟိုပါပေါ့ဟိုဘာခေါ်မလဲ FAO က program နဲ့လာတဲ့ coffee technician တွေရေပေါ့ဒီမှာစပြီးကျွန်တော်ကဖိတ်ခေါ်လိုက်တာပေါ့နော်အဲဖိတ်ခေါ်ပြီးတော့ဒီမှာ coffee တွေဒီလိုဖြစ်နေတယ်ဆိုတော့တို့လာလေ့လာလေ့လာပြီးတော့အဲ့ချိန်ကတော့မျိုးက variety ကများနေသေးတယ်အဲဆိုတော့ဟိုရှေးဟောင်း Asian gene ခေါ်တာပေါ့အဲ့ဒါတွေလည်းများတယ်ပေါ့အခုနောက်ပိုင်းမှာကျွန်တော်တို့ကဒီဘိန်းအစားထုတ်အတွက်ရောက်လာတဲ့ဒီကော့စတာရီကာရောက်လာတဲ့ကတ်တဝိုင်းမျိုးပေါ့နော်ဒီမျိုးသူတို့တွေ့သွားတော့ကျတော့ဒါဟိုဒီဒေတာနဲ့သဟဇာတဖြစ်တယ်ဒီမှာအရေးသွေးလည်းကောင်းတယ်ရောဂါဒဏ်ခံတယ်ပေါ့နော်သူတို့ဟိုကပီနီဘိုင်လောက်ကြည့်တော့ကပီမှာလည်းကောင်းတယ်ဆိုတော့အဲ့ဒါကိုစပြီးတော့အခြေခံပြီးစိုက်ထည့်တာပေါ့စိုက်ပြီးတော့စိုက်တာတော့ရိုးရိုးပဲပုံမှန်စိုက်ပြီးတော့ပဲဒီလိုပဲနေနေကြတာပေါ့
ဒီရွာငန်ဒေတာဟာဒီလိုကော်ဖီအမျိုးအစားစိုက်ဖို့အတွက်ဒီကရေကောင်းမြေကောင်းလည်းဖြစ်နေတာပေါ့နော်ဒီကဒီရွာဒေတာရဲ့အဆက်မှုပေါ့ဒီမျိုးနဲ့နည်းနည်းလေးအငယ်အဲ့ဒီအကြောင်းလေးကိုရှင်းပြပေးပါလားဒီမှာကော်ဖီကောင်းတစ်ခုဖြစ်ဖို့အတွက်ဘယ်လိုအကြောင်းအချက်တွေအရေးကြီးလဲ
ကော်ဖီကောင်းတစ်ခုဆိုတော့မြန်မာနိုင်ငံမှာလည်းကော်ဖီနေရာဒေသတော်များများပေါ့လေပြည်ဦးလေးနောင်ချိုအဲ့ဒါဥမာချင်းပြည်နယ်တောင်ကူတန်တော်တော်များများစိုက်ကြပါတယ်ဒါပေမဲ့စိုက်ပြီမဲ့သူကဒီရွာငန်ကော်ဖီရဲ့ဘယ်လိုထူးခြားတယ်လို့ဆိုတော့ဒီမှာကျတော့ဟိုဒီမြို့နယ်ပေါ့နော်ဒီရွာငန်မြို့နယ်ကခုနပြောလို့ရွာပေါင်း125ရွာရှိတယ်ရွာပေါင်း80ကျော် 90 ကျော်ပေါ့နော်ကော်ဖီစိုက်တယ်စိုက်ပြီမဲ့ခုနပြောလို့စိုက်ကတော့8000ကျော်လောက်ရှိတယ်ဒါပေမဲ့ဟို ติดပြီးတော့ခြံကျယ်ကြီးတွေမရှိဘူးပေါ့နော်ဒီငါးအေကာတွေမပူကြဘာဖြစ်လို့လဲဆိုတော့ဒီတောင်သူငယ်လေးတွေစိုက်ကြတာပေါ့ဒီအရေးပင်အောက်မှာထောပတ်တွေဒိန်ကြီးတွေအောက်မှာစိုက်တယ်သူတို့ဘီဩဇာမကြွေးဘူးအိမ်ထဲမှာသူ့သဘာဝနွားချီမီဩဇာတွေနဲ့သဘာဝတိုင်းစိုက်ထားတာပေါ့နော်အဲ့ဒါကဟိုဒီတခြားကော်ဖီတဲ့ထူးခြားတဲ့အချက်တွေပေါ့နောက်တစ်ခုကလည်းသူကဒီစီးလေဗယ်ကလည်း4000ကျော်တာပေါ့နော်နောက်တစ်ခုကဒီမိုးရေချိန်ကလည်းကျွန်တော်တို့15နှစ်လောက် reset ရှိတယ်နှစ်စဉ်လက်မှတ်80ပတ်ဝန်းကျင်ရွာတယ်အဲနောက်ပြီးတော့သူ့ရဲ့ site type ပေါ့နော်ဒါဒီရစအကုန်အခြေအနေအကြောင်းကြီးတော်တော်များပါတယ်နော်အဲ့လောက်အခြေအနေပေါင်းစုပြီးတော့မှအခြေအနေပေါင်းစုပြီးတော့မှဒီ coffee ရဲ့အရည်သွေးကောင်းတာလေးဖြစ်လာခဲ့တာပေါ့
ဟုတ်ကဲ့ရောင်းငါ coffee ကတကယ်တမ်းဆိုလို့ရှိရင်ဟိုဒီနိုင်ငံတကာမှာအကောင်းဆုံး coffee တွေထဲမှာပါတယ်လို့လည်းသိရတယ
်ဟုတ်ကဲ့ဆို
တော့အဲ့ဒီအနေအထားကိုဆိုတော့ဟိုအစကတည်းကပေါ့နော်ဒီလိုမျိုးနိုင်ငံတကာအဆင့်မီအောင်မပို့နိုင်ခဲ့တာဘယ်လိုအခြေအနေတွေကြောင်းပါလဲရှင
်နိုင်ငံတကာမပို့အောင်ဆိုတော့ရေသွေးရတော့ကောင်းနေတာပေါ့ဗျာရေသွေးရတော့ကောင်းနေရေသွေးကောင်းနေ location ကောင်းလို့ရေသွေးကောင်းနေဖြစ်တယ်မျိုးကလည်းမျိုးကောင်းဖြစ်တယ်ပေါ့နော်ဖြစ်ပြီးတော့ကျွန်တော်နိုင်ငံတကာမပို့နိုင်ဘူးဆိုတော့ကျွန်တော်တို့ကဒီထုတ်လုပ်မှုပိုင်းဆိုင်ရာမှာသိနားမလဲကြဘူးနောက်တစ်ခုကဒီ block quality ကောင်းအောင်လုပ်ရမလဲပေါ့ဥပမာမိုးကုတ်ပဒံများလို့ပေါ့ကြောက်ကတော့ကြောက်ကောင်းထွက်တာမှန်တယ်ဒါကိုဘလို cutting သွေးပြီးတော့ international ဘောင်ဝင်အောင်လုပ်မလဲဆိုတော့ကျွန်တော်တို့နည်းပညာတွေမသိဘူးပေါ့နော်အဲ့မသိတဲ့အတွက်အဲကျွန်တော်တို့ကရိုးရထုတ်လုပ်တဲ့စနစ်နဲ့ပဲပေါ့နော်ဒီ traditional process ခေါ်ပါဘောသစ်သားစုံနဲ့ထောင်းအဲ့ဒါဟိုနေလန်းအဲကိုရောခူးပေါ့နော်အဲ့လိုမျိုးနဲ့ဒီအဆင်ပြေစလို့ပဲရောင်းနေကြတာပေါ့
ဆိုတော့နီးပညာပိုင်းဆိုင်ရာကဒီနေရာမှာအများကြီးရေးချီတာဖြစ်တာ
ဆို
တော့ဒီလိုနီးပညာပံ့ပိုးမှုတွေရောရွာငန်အတွက်အခုလိုအခြေအနေရောက်ဖို့အတွက်ဘယ်လိုနီးပညာပံ့ပိုးမှုရခဲ့ရပါလဲ
ဘယ်လိုနီးပညာရဖို့ဆိုကျွန်တော်တို့တစ်ဖက်ကလည်းကျွန်တော်တို့ကဒီ2013နိုဝင်ဘာမှာပေါ့နော်ရွာငန်ကလပ်စတာစဖွဲ့တယ်ပေါ့2014မှာမြန်မာနိုင်ငံကော်ဖီအဆိုဆေးရှင်ကြီးဖွဲ့လိုက်တယ်ဖွဲ့ပြီးတော့ကြတော့အဲ့ဒါကလည်းဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီဟိုပါပေါ့နော်အမေရိကန်တက်နီရှင်တယောက်ပေါ့နော်ဒီကသူက USAID project နဲ့ရောက်လာတယ်ပေါ့သူကဟို international ဒီအသင်းတွေဝင်ရှင်လို့ရှိရင်ကျွန်တော်တို့ကဒီဟိုပါပေါ့ association ဖွဲ့မှာရမယ်ဒါမှလည်းချိတ်ဆက်ရတာပို့အဆင်ပြေတယ်ပေါ့နော် personal နဲ့လောက်တာထက်အဲမြန်မာနိုင်ငံကိုစားပြုပြီးတော့ coffee association သဘောမျိုးပေါ့နော်တခြားနိုင်ငံမှာဆိုရင်တမလီမီတက်တွေရှိတယ်အဲဒီ association တွေရှိတယ်ဒီလိုပုံစံလုပ်ရင်ဒါသူတို့အကူအညီနေနဲ့ချိတ်ဆက်လို့ရတယ်အဲဆိုပြောရရင်ကျွန်တော်တို့ကအဲ့မှာတင်မြန်မာနိုင်ငံသတိဝလံအသင်းနဲ့ပေါ့လေကျွန်တော်တို့ဒီ coffee အသင်းကြီးပေါင်းပြီးတော့ဖွဲ့လိုက်ကြတယ်ပေါ့အဲ့လိုဖွဲ့ပြီးတဲ့အချိန်မှာပဲကျွန်တော်တို့ကဒီဟိုဖွဲ့လိုက်ပြီးတော့သူတို့ကဒီ Windrock ဒီပေါ့နော် USAID project နဲ့ Windrock ကတွေဝင်လာတယ်ဝင်လာဘာလုပ်ငန်းကူညီမလဲဆိုပြီးတော့အဲ့မှာ American ကအဲတက်နီရှင်တယောက်ပါလာတယ်ပေါ့နော်အဲ့မှာကျွန်တော်တို့တိုင်ပင်ပြီးတော့မှဆိုတော့ဒီ coffee ကိုဇောင်းပေးတဲ့နဲ့ဆိုပြီးတော့ဒီ location အကြောင်းလည်းကျွန်တော်လိုက်ရှင်းပြတယ်အဲ့ဒါနဲ့တို့ကဒီနည်းပညာတွေပံ့ပိုးဖို့အတွက်တို့အဖွဲ့ဒီမှာခြေဆိုင်ပြီးရောက်လာတာပေါ့
ဟုတ်ကဲ့ USAID ကအဓိကဘလို့နည်းပညာကူညီပေးခဲ့လဲရှင်
ဘလို့နည်းပညာကူညီလဲဆိုပထမကတော့ဒီတောင်သူတွေပေါ့လေဒီ plantation ပိုင်းဆိုင်ရာတွေတို့အပင်ကိုကိုင်းဖြတ်ပြုပြင်နေတဲ့ pruning တွေပေါ့ဒီ training မျိုးတို့ technician တွေခေါ်လာတယ်ခေါ်လာပြီးဒါတွေပေးတယ်အဲပေးပြီးတော့နောက်ပဲကျတော့ဒီ processing ပိုင်းဆိုင်ရာကိုတို့ပညာရှင်တွေလာပြီးတော့အလာဒီအသီးဘလို့ခူးမယ်အဲ process ကိုဘလို့ထုတ်လုပ်မယ်ဘလို့နီးပညာနဲ့ထုတ်လုပ်မယ်ပေါ့နော်သူကဟိုမှာ wet process လား natural dry လား honey process လားဒီ process တွေကိုသေချာကြည်ညာနဲ့သင်ပေးတယ်တောင်သူတွေလည်း training ပေးတယ်နော်ဒီလုပ်ငန်းရှင်တွေပေါ့အဲ့ဒါ training ပေးပြီးတော့တခါကိုထွက်လာတဲ့အရသာကိုဘလို့ရှိသလဲဆိုတာကိုသိအောင်လေတပင်ပေါ့အရသာမြည်တဲ့သင်တန်းတွေလည်းသူတို့လုပ်ပေးတယ်အဲလုပ်ပေးတော့ကြတော့အဲ့မှာကို coffee ဟာသူများ coffee နဲ့အရှင်အရသာမြည်တတ်အောင်မြည်လာတဲ့အခါမှာရည်သွေးတွေကဘယ်နှလို့တလဲဆိုတော့သူကတည်းကသူတို့ထောက်ပြပြီးတော့မှဤပညာတွေသူတို့တော်တော်ပံ့ပိုးသွားတာပေါ့
ဟုတ်ကဲ့စောစောကလည်းအငယ်ပြောမြန်မာနိုင်ငံမှာကော်ဖီဆိုင်တဲ့ data ရတော့အများကြီးရှိရတယ်ဒါပေမဲ့ရွာငန်ကော်ဖီကအဲ့ထဲမှာမှထူးကဲကဲပို့ပြီးတော့ကောင်းနေတာမျိုးပေါ့နော
်
ဆိုတော့တခြားကော်ဖီတွေနဲ့မတူရွာငန်ကော်ဖီရဲ့ထူးခြားမှုပြောပါဆိုရင်အငယ်ဘယ်ဟာကိုပြောလို့ရမလဲရှင
်ရွာငန်ကော်ဖီရဲ့ထူးခြားမှုရဆိုသူကဗျာကျွန်တော်တို့ကအဓိကတော့ဟိုဒီ location ပြောရမှာပေါ့နော်ဟိုနောက်ပြီးတော့မျိုးနဲ့လည်းနည်းနည်းဆိုင်တယ်ပေါ့နော်ဒီမျိုးကဒီ1985ဘယ်တော့ဘိန်းစားထိုးတဲ့ကော့စတာရီကာတည်လာတာဟုတ်တယ်လာတော့ဒီမျိုးကလေသူကအေရှန်ဂျီနဲ့မှပါတာပေါ့ဟိုရှီဟောင်းမျိုးထဲမှာအဲ့ဒါတကြောင်နောက်တစ်ခုကဒီဟိုတခြားလူတက်တော်ကြီးတွေကိုအပြောင်ရှင်းပြီးတော့မှစိုက်တဲ့စနစ်မဟုတ်ဘူးဒီရွမ်ငန်ကကို့အိမ်ချန်လေးထဲမှာအဲကို့တပိုင်းတနိုင်လေးကိုဒီတထောပတ်ဒီဒိန်းကြီးနေပိန်နေပိန်နေချာမှာကို့အိမ်ရရှိတဲ့နွားချီးတွေနဲ့ပေါ့နော်မျိုးစားရရှိတဲ့မျိုးစားတွေနဲ့သဘာဝတိုင်းစိုက်ထားတဲ့ဆိုရက်အဲ့ဒါကကအော်ဂဲနစ်ဖြစ်နေတာပေါ့အဲ့အရသာတွေကသူများတဲ့ပုံပြီးထူးကြတာပေါ့
ဟုတ်ကဲ့အဲကျွန်တော်လည်းအားကြားမိတယ်ဒီ organic coffee ထုတ်လုပ်တဲ့ data တွေဖြစ်ပြီးတန့်နေရာဖြစ်လောင်ကျိုးပန်းနေရာလို့ကြားတယ်အဲ့ဒါဟုတ်လား
မှန်ပါတယ်အခုဆိုရင်ကျွန်တော်ဒီဒါဒီကျွန်တော်ဒီဆက်ယုံပေါ့နော်ရွှေရံငါ coffee ဆက်ယုံကောဒီမှာလာသွင်းနေတဲ့တောင်သူ80ကျော်လောက်ကောအကုန်ကဟို control union ရဲ့ certificate ပေါ့ organic certificate ရထားပြီးပြီအဲနောက်ပြီးတော့တခါကျွန်တော်ဒီရွှေတောင်သူဘက်ကလည်းပေါ့နော်အခုဆိုရင်အခုဒီရွာငံမျိုးနဲ့ coffee အသင်းဥက္ကဋ္ဌတို့ပေါ့ဦးမောင်နှူတို့ ကလည်းသူတို့ကဒီတောင်သူ200ကျော်နဲ့ပေါ့နော်အေကဟို200ကျော်300လောက်ကိုသူတို့ organic certificate တွေလုတ်ပြီးကြပြီပေါ့အဲ့ organic certificate တွေကလည်းသူက GNZ ရဲ့အကူအညီနဲ့ပေါ့နော်ဟိုသူတို့ control unit ကလာလုတ်ပြီးသွားတာပေါ့အဲ့တော်တော်များများအဲ့ကျတော့ဟိုဆိုလိုတာတော့ဒီလိုပါဟိုတမျိုးနယ်လုံးကငကိုတဲ့ကွာ organic ဖြစ်နေတာပေါ့နော်အဲ့ certificate တွေပဲလိုနေတာပ
ါ
အမှန်တော့ဟိုခုနပြောသလိုပေါ့ဒီတမျိုးနယ်လုံးကသူ့တဘာဝနေချာတိုင်းစိုက်ကြတော့ဘယ်သူမှမြေဩဇာမတုံဘူးပို့သက်ဆေးတွေမတုံရဘူးမတော့ကြတော့အကုန်လုံးကွာတမျိုးနယ်လုံးကွာ organic ဖြစ်နေတာအဓိကတော့ကျွန်တော် certificate ဘိုးလေးတက်နိုင်ရင်ကိုဒါ okay သွားပြီပေါ့အ
ဲ့
အဲ့တဘောပါပဲ
ဟုတ်ကဲ့ Dragon Coffee ကတကယ်တမ်းဆိုအရေးသေးလက်ရှိတယ်အရသာအဖြစ်လဲ top ten ထဲမှာဝင်နေဒါပေမဲ့နိုင်ငံတကာမှာကြဲကြဲတန်းတန်းထိုးဖောက်ဖို့မှာတော့ဟိုလိုအပ်ချက်တွေရှိနေသေးတယ်လို့ထင်တယ်ဘာလို့ဆိုတော့ဟိုတင်ပို့နေတဲ့အခုနိုင်ငံတော်များရှိတယ်ဆိုပေမဲ့တခြား coffee နဲ့နှိုင်းရှင်မယ်ဆိုလို့ရှိရင်ကြဲကြဲပဲမရောက်သေးတာရှိတယ်အဲ့ဒါဘယ်လိုအခက်အခဲတွေရှိနေတယ်လဲဘယ်လိုပတ်ပိုးမှုတွေညာလိုအပ်နေပါလဲရှင
်ဘယ်လိုပတ်မှုလို့ဆိုအခုဆိုရင်တော့ကျွန်တော်တို့ဒီ USCID project နဲ့ပေါ့နော်ဝင်းရော့ကတော့ तू ကသူတို့တစ်ဖက်ကနေပြီးတော့ဒီ training တွေပေါ့နော် processing တွေ plantation တွေအဲကျွန်တော်တို့ဒီ cupping တွေ roasting တွေဒီ training တွေပေးတယ်ပေးပြီးပြီးတော့တခါဘိုင်ယာတွေလည်းခေါ်လာပြီးတယ်ဘိုင်ယာတိုးတွေပေါ့နော်ဒါဝင်းရော့အကုန်ကြခံပြီးတော့အခေါ်လာပြီးတယ်နောက်ပြီးတော့တခြားဒီကျွန်တော်အမေရိကန်နိုင်ငံမှာရှိတဲ့ဒီ CIA ပြပွဲတွေပါဒီပေါ့နော်ဒီပြပွဲတွေမှာလည်းအဲသူကခေါ်သွားပြီးတယ်ခေါ်သွားပြီးတော့တော်တော်များများတော့သိနေတယ်ဒါပေမဲ့ဒီတစ်နှစ်ကိုရွာငံရဲ့ Green Bean ပေါ့ Coffee San ထွက်တာတန်900ကျော်ထွက်တယ်တကယ်တမ်းပို့နိုင်တာကြီးကျွန်တော်7ပုံ2ပုံပဲပို့နိုင်နေတယ်ဘာလို့7ပုံ2ပုံပို့နိုင်လာလို့ဆိုတော့ဒီ product ပိုင်းဆိုင်ရာမှာပေါ့နော်ဟိုခင်မီတဲ့ဆယံတရားတွေဟာမြို့နယ်ရဲ့ထွက်တဲ့အတိုင်းတာနဲ့ဆိုင်အများကြီးလိုအပ်နေသေးတယ်ပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီဆက်ယုံလေးကို coffee ဟဲ့လား container နှလုံးလောက်ပို့ဖို့ကိုမနေအသေးအံကြိုးစားနေရတာဟိုဆူလိုတာကတော့ခင်မိတဲ့ရန်တရားမရှိသေးဘူးပေါ့နော်ဟိုမြို့နယ်နဲ့ဆိုင်ရင်တော့လိုအပ်သေးတယ်ပေါ့ဒါပေမဲ့ဝင်းရောကတော့အခုအမယာဆက်ယုံမှာကူထားတာရှိတယ်သူတို့ဒီဆက်အကောင်စားတွေပေါ့နော်ခင်မိတဲ့ပန်နာကိုဆိုပါဆက်တွေကူထားတာရှိတယ်ဒါပေမဲ့ဒီတမျိုးနယ်လုံးရဲ့ထွက်တဲ့အတိုင်းတာနဲ့လုံနိုင်ဖို့ဆိုရင်ကျွန်တော်တို့ကဆက်ရန်တရားတွေအခုကြီးအများကြီးလိုအပ်နေပါ
တယ်ဒီသားမရဒီမှာပြောကြတာသူရဲ့ coffee ရဲ့ flavor လေးတွေอ่ะစပါတော့တချံနဲ့တချံမတူဘူးလို့ပြောတယ
်ဟုတ်ကဲ့အဲ့ဒါဘူးတူဘူးစားတူလေးဟိုကျွန်တော်တို့ကဒီသူသဘာဝရှိတ်ကြီးပေါ့နော်သူ swipe ကြီးကိုဖြည့်ဆည်းပြစ်တာမဟုတ်ဘူးထဲထိုးထွန်မွေပြီးမှတက်တော်ကြီးရှိပြီးမှစိုက်တာပေါ့သူသဘာဝတက်တော်လေးမှာသဘာဝအတိုင်းစိုက်တာစိုက်ကြတော့ကျွန်တော်ဒီက top pad တွေပိန်းသေးတွေပေါ့ဗျာဟိုဒီကအပြည့်ချင်းရှက်နေဒီ taste တွေอ่ะဝင်တော့အဲ့မှာ fruity taste ပဲခြုံရက်ရလာပေါ့အဲ့ဒါကြီးရလာတယ်နောက်တစ်ခုကလည်းဒီဟိုဟိုဘာကောင်းလဲဆိုသူ့ရဲ့အရေးကြီးရတယ်လုံလောက်တဲ့အရေးကြီးရှိတယ်ပေါ့နော်အဲ့မှာသူတို့ကချိုတက်ပေါ့ sweet ပေါ့ဒါမျိုးလေးတွေကဆိုအကုန်လုံးကဟိုတော်တော်များများပြည့်စုံတာပေါ့ပြည့်စုံတော့ကြတော့ဟိုသူကအရေးသွေးလဲပို့ကောင်းတယ်နောက်တစ်ခုကဒီမှာရေသွင်းစိုက်တာမဟုတ်ဘူးသူ့မိုးရေနဲ့ပဲလူရကြီးရတာအချောက်မိုးရလေးကြီးအစိုးပေါ့နော်အဲ့ကြတော့ဆူလိုတာတော့အသီးနှံတွေကမြေစီမြေတင်းနဲ့တီးရတဲ့အတွက်အဲ့မှာ flavor တွေပို့ကောင်းနေတာအဲ့ဒါထူးခြားချက်တွေ
သဘာဝအရာပေါ့
သဘာဝကဟုတ်တယ်ပေးတဲ့ထူးခြားချက်တွေ
ဟုတ်ကဲ့အဲနောက်ဆုံးမေးချင်တာကတော့အငယ်အခုရွာငန်ကော်ဖီကနိုင်ငံတကာမှာတစုံတရာပေါ့နော်အဲအများသိလာတဲ့အနေအထားလေးတစ်ခုတော့ရောက်လာပြီ
ဆို
စောစောအငယ်ထောက်ပြတယ်လို့ပဲနီးပညာအကူအညီအပံ့ပိုးတွေဒီဆက်ရန်ရရလည်းရပါမယ်ဆိုရင်ရွာငန်ကော်ဖီရဲ့အလားအလာရှေ့နှစ်ပိုင်းတွေအတွင်းမှာဘယ်လိုများဖြစ်လာနိုင်ပါလဲရှင
်ဖြစ်နှစ်ပိုင်းအလားအလာဆိုရင်အခုကဘယ်လိုဖြစ်တုံးဆိုတော့ဟိုဒီလိုသူ့တဘာဝလေးတိုင်စိုက်တဲ့နေရာဒေသတော်တော်များများရှားတယ်ပေါ့နော်ကဘာပေါ်မှာဘာလို့စီးပွားဖြစ်စိုက်တဲ့နိုင်ငံဆိုဥမာပြင်ဦးလွင်တောင်မှာဟာလုပ်ငန်းရှင်ကြီးတွေအေက300 400စိုက်ကြတယ်ပေါ့နော်ဒီကအဲ့လိုလည်းမစိုက်နိုင်ဘူးကိုတပိုင်တနိုင်လေးတွေစိုက်တဲ့အပေါ်မှာဟိုအရသာကလည်းသူများတွေထူကြတယ် location ကောင်းတယ်မြို့ကလည်းကောင်းတယ်စိုက်ပုံစိုက်နည်းကလည်းဘာမှသူ့တဘာဝလေးအတိုင်းဖြစ်တာဆိုတော့ပေါ့နော်အဲ့လိုသာခုနပြောလို့ဆယ်ရန်တရားတွေနဲ့ဟာခင်မီဆယ်ရန်တရားတွေဒီမြို့နယ်ရဲ့ coffee တွေကိုဟိုစနစ်တကျပေါ့နော်နီးခစ်စနစ်ဟိုဘာခေါ်မလဲခင်မီမီဆယ်ရန်တရားတွေနဲ့သာထုတ်လုပ်လိုက်မယ်ဆိုရင်နော်ကျွန်တော်တို့ကဒီကမ္ဘာဈေးကွက်မှာအများကြီးပေါ့တင်ကြွယ်လာနိုင်လာနိုင်သလိုဟိုဈေးနှုန်းတွေလည်းတော်တော်ကြီးကိုကွာခြားလာနိုင်တယ်မရလာနိုင်ဘူ
း။ဟုတ်ကဲ့ငယ်ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့
တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တင်းနှလာလေးနက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။မကြာခင်မှာတော့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ရမှာပါရှင်။ကျမတို့အစီအစဉ်တွေကိုလိုင်းတိုမီတာ32 kHz 9335လိုင်းတိုမီတာ40 kHz 9483လိုင်းတိုမီတာ48 kHz 6753လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကပြည်ခိုင်ပြိုးပါတီအပါအဝင်နိုင်ငံရေးပါတီ24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်စီ
ဒါကတော့တိုင်းပြည်အဖက်ဖက်ကရိုးရွင်းကြဆင်းနေပြီတဲ့လားဆိုတဲ့ကောင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြမပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေကြံကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA ဖွဲ့သားတို့ VOA တိချစ်သောရရှင်တွေအတွက်ရွေးပေးတဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာတိလက်ဆောင်ပေးမှာဖြစ်ပါရယ်နော်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့ Facebook ပေါ်ကရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေမှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်။မင်္ဂလာပါကျွန်တော်တို့တင်မောကထိုင်ဝမ်တရုတ်ကိုရီးယားသွားပါတယ်ဆိုပြီးတော့စာရေးလာတဲ့သရရှင်ကတော့ကက်ပတိန်ဂျွန်နိုင်ဦးဖြစ်ပါတယ် VOA Radio Frequency တွေတည်ကျင်လို့ပါခင်ဗျာလို့မေးလာခဲ့ပါတယ်ဟုတ်ကဲ့ကျွန်တော်တို့ Messenger ကနေပြောမေးလာတဲ့အတွက်ကြောင့်လို့ Messenger ကနေပြောကျွန်တော်တို့အခုနောက်ဆုံးလွှင့်နေတဲ့ Radio Line တွေကိုပြန်ချာပေးလိုက်ပါရနော်ကက်ပတိန်ဂျွန်နိုင်ဦးကလေလိုင်းမီတာတွေတည်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့လည်းရေးလာတာပါကျွန်တော်တို့ကတင်မောသားတွေပါပြင်လဲပြင်လဲရောက်ရင်ဘာအဆက်အသွယ်မှမရလို့ VOA ကိုပဲ Radio နဲ့ဖမ်းယူနားထောင်နေကြရပါတယ်အားလုံးကိုလည်းဒီမီတာလိုင်းတွေကိုထက်ဆင့်ဝေမျှပေးပါမယ်တဲ့ကျေးဇူးတင်ပါတယ်ကက်ပတိန်ဂျွန်နိုင်ဦးရှင်ဒီစနေအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုလိုမျိုးလေးလိုင်းတွေကိုဖြန့်ပေးမယ်ဆိုတဲ့အတွက်လည်းကျေးဇူးတင်ပါတယ်เนาะကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်း Radio ရုပ်မြင်သံကြားအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်မင်္ဂလာပါ VOA ရေ VOA ရဲ့ကျမ်းမာရေးအစီအစဉ်မှာတဲကြေကြောင့်ယောဂါကုသနည်းကြောင့်လည်းတင်ဆက်ပေးစီကျမတို့လို့ရေးလာတဲ့သောရရှင်ကတော့ Lockham Zoo Mew On ဖြစ်ပါတယ်ကချင်နယ်မယ်လို့ထင်ပါတယ်ကျွန်မအတန်ထွက်မှရင်ခွင့်လွတ်ပါနော်ဟုတ်ကဲ့ဒီသောရရှင်ပြောလာတဲ့တဲစီကြောင့်ယောဂကုသနည်းထုတ်လွှင့်ပေးပါလို့ကျွန်မတို့ရေဒီယိုကနေတော့ပတ်စင်ကျမရေးအစီအစဉ်တင်ဆက်ပေးရဲ့ကိုဝင်းမင်းကိုလည်းပြောလိုက်ပါရင်ကိုဝင်းမင်းကတော့ပြောပါတယ်သူတော်တော်ကြာပါပြီတဲ့တစ်ခါအဲ့ဒီတဲစီကြောင့်ယောဂနဲ့ပတ်သက်ပြီးတော့သူထုတ်လွှင့်ပေးတဲ့အစီအစဉ်လေးရှိရလို့ပြောပါတယ်ပြန်ရှာနားထောင်လို့ရရင်လည်းနားထောင်ပါအကယ်၍ပြန်ရှာနားထောင်လို့မရရင်လည်းသူကဒီအစီအစဉ်လေးကိုမကြခင်မှာထပ်ပြီးတော့ဟိုအကြောင်းအရာတစ်ခုခုအစ်စ်အဖြစ်နဲ့ပြန်ပြောင်းလုပ်ပေးပါမယ်လို့လည်းပြောပါရယ်နော်အခုလိုမျိုးအကြံပြုစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်တခြား VOA သောရရှင်တွေလည်းသူ့လိုပဲဒီကျမရေးဘုဒ္ဓဆိုင်ရာအကြောင်းအရာလေးတွေကိုသိကျင်ကျမတို့စီကိုစာရေးပြီးတော့လှမ်းပြောလိုက်ပါနော်ကျမတို့တက်နိုင်သမျှဒီဘက်ကနေပြီးတော့အစီအစဉ်လေးထုတ်လွှင့်ပေးဖို့အစီအစဉ်ပေးပါမယ်ရှင်ကျမတို့ VOA ကိုမေးခွန်းတစ်ခုမေးလာတဲ့သောရရှင်ရဲ့စာကိုလည်းပြန်ချပေးခြင်းပါတယ်သူကသောရရှင်မိုက်မိုင်ပါ
မင်္ဂလာပါ VOA တခုလောက်အကူအညီတောင်းချင်လို့ပါတရင်တွေဆစ်ပြီးတော့ကော်ပီယူတာပြဿနာရှိလို့ပါတရင်ကောင်းစင်မိကအမဲတုံးလေးပါရင်အဲ့တရင်ကိုဖုန်းလေးက WPS office မှာ save လုပ်လို့မရဘူးဖြစ်နေလို့ပါအကြံပေးပါအောင်
Okay, terdengar saya pura copy juga pada nasi deh solo. Di ni amalnya bayar ni pura terdengar copy juga sebab pura matalu ba. Oh Facebook ani copy juga lah, dah mampu cemaru. View ni mama internet sambil na ani pura copy juga lah sebab si bayi. Tergelo di ni mama pura dalam ni terdengar save lah pura copy juga. Ni mama juga pada ni pada nasi deh solo. Ni mama blue juga sebab cuma titi caca. ตะพอมาปอกป่าวดาแม้แหละเตยาราก็တော့ตะเรนนี่อารมณ์ကိုယူเรเนี่ยมาสาดาရဲ့အားလုံးကိုကော်ပီလုပ်ပြီးတော့စာသားရဲ့အားလုံးကိုကူလိုက်ပြီးတော့မှာမိုက်ခရိုဆော့ဖော့လို့မျိုးစာမျက်နှာပြောင်းมาတော့ပြီးတော့ကပ်လိုက်တဲ့အခါမှာပေးဆုပ်လိုက်တဲ့အခါမှာစာသားရဲ့အကုန်လုံးအမြဲတမ်းပေါ်ပါတယ်ဒါကြောင့်မလို့အဲ့ဒီနေနဲ့ကြိုးစားကြည့်ပါအောင်လို့ပြောချင်ပါတယ်နော် ဒီစီစဉ်ကိုနားထောင်ပြပြန်ရေးလာကြတဲ့တော်ရရှင်နေတဲ့မှာတော့တော်ရရှင်ကိုလေးဆိုတဲ့တော်ရရှင်ကရိုရင်ဂျာလူမျိုးမြန်မာနိုင်ငံမှာရှိမရှိသတင်းသမားနှစ်ဦးအမေရိကန်ပြည်အောင်စုရောက်ခိုက်ကဘာတို့ရှင်းပြပေးပါရန်တိုက်တွန်းပါတယ်ဒီသတင်းသမားတွေစုရရဲ့အတွက်လဲဝမ်းသာပါတယ်သတင်းသမားနှစ်ဦးကိုကျေးဇူးပြုပြီးဒီစကားပါပေးစီလိုပါတယ်ဟုတ်ကဲ့ပါကိုလေးပြောတာကိုဒီလေးလိုင်းပေါ်ကနေစကားပ ဒီနေ့ကျွန်တော်တို့ရဲ့အမြင်တွေကိုလို့လက်လက်ထုတ်ဖော်လာရကြားတဲ့သောရရှင်တွေရဲ့စာတချို့ကိုဖော်ပြပေးကြပါရစေရှင်။ မြန်မာနိုင်ငံမှာအမျိုးသားရဲ့အစွန်ရောက်တဲ့ဘုံကြီးကိုဖမ်းဖို့အမိတ်ထုတ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်မြင့်ကိုရေးလာတဲ့သောရရှင်ကတော့ Facebook
မှာရေးလာတာပါတော်ရှင်လင်းလက်ဖြစ်ပါတယ်သူကဟောင်းဝဲခိုင်မက်ကေချုံမြင့်နဲ့ဝီဝီတို့ကဝန်ထုတ်ခံတဲ့တရားခဏကြီးပါပဲသူရချက်ကသူတို့အားလုံးဟာစစ်တပ်ချမ်းဖွင့်တဲ့အမျိုးသားရဲ့အမိခံအစွန်ရောက်ဖို့ရေးနောက်ခံကထောက်ပံ့မှုတွေနဲ့ခြေရာဖြောက်ပြီးနေနေပါတယ်ဝန်ထုတ်ပြီးဖမ်းဆီးနိုင်တဲ့ကလည်းစစ်တပ်လက်အောက်ခံပြည်ရေးကဖမ်းမပေးဘူးဆိုရင်တရားခဏကဟိုဝန်ရမ်းပြီးတ ဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့
ပါပါဖန်ဝရန်ထုတ်ထားတဲ့သူတွေလည်းကြောက်ဆုံးနေဦးမှာပါဆိုပြီးတော့ဒီသောရရှင်လက်လက်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလိမ့်ရှင်
ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းနောက်ထပ်သောရရှင်တယောက်ကလည်းသူ့ရဲ့အမြင်ကိုရေးလာတာမှာတော့ဂျယ်ရမင်ဆိုတဲ့သောရရှင်မှာသူကတော့ဘာဖြစ်လို့အခုလိုမျိုးဖန်ဝရန်ထုတ်ထားပြီးတော့မဖန်နိုင်သေးတာလဲဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာတာပါဘာကြောင့်ဥဝီရသူကိုမဖန်နိုင်တာလဲရှင်းပါတယ်စစ်တပ်ရဲ့အုံခံတုတ်ပါဝင်နေမညီသာသနာရောင်ကိုမိမ့်မိန်စေတဲ့သူဗုဒ္ဓဘာသာကိုညှိုးန ှိဆိုရ NLD ဘာမှမလုပ်နိုင်ပါဒါကြောင့်ခြေဦးကိုပြတ်သားစွာပြင်ဆင်မှသာအမှန်အကန်လုပ်နိုင်မယ်အစိုးရနဲ့ဖြစ်နေတဲ့ဒီပုံစံတိုင်းဆက်လုပ်နေရင်ဒီမျိုးစနစ်အကြမ်းဖက်တို့လက်ထဲကျနိုင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာဖန်ဝယ်ရန်ထုတ်ထားတဲ့သူတွေဘာလို့မဖမ်းမိတာလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ရေးလာကြတာဖြစ်ပါတယ်ရှင်နောက်ထပ်တော်ရရှင်တစ်ယောက်ကတော့ဟိုင်းမြဲဆိုတဲ့တော်ရရှင်သူက VOA ခင်ဗျားရဲ့နေ့စဉ်အချိန်မှန်သတင်းတွေကိုပုံမှန်လွှင့်ပေးစီခြင်းပါတဲ့ဟုတ်ကဲ့ကျွန်တော်တို့ပုံမှန်လွှင့်ပေးနေပါတယ်သူကဆက်ပြီးတော့ပြောလာတာကတော့နိုင်ငံရေးကိုပြည်သူအများစုကလိုလားပေမဲ့လည်းအနှောက်အယှက်အပြတ်တမမနာလိုတမတွေဟန့်တာတားဆီးမှုကြောင့်လက်ရှိအစိုးရထင်တယ်လို့မရွေရှားနိုင်ဖြစ်နေရပါတယ်ဆိုတဲ့သူရဲ့အမြင်ကိုရေးလာပါတယ်ခုနကတော့ပြောတဲ့တော်ရရှင်နေနဲ့လေးတန်းအလားတူပါရဲ့နော်မြန်မာနိုင်ငံမှာတလောတုံးကပဲတမန်ကလူငယ်ချမ်းသာခွင့်နဲ့ပြီးပြီးတော့ဖက်စီထောင်ချထားခံရတဲ့သူတွေလွတ်မြောက်လာတဲ့တည်င်းပေါ်မှာပြန်ပြီးတော့တုံ့ပြန်ပြီးတော့ရေးသားလာတဲ့တော်ရရှင်တစ်ယောက်ကတော့ရေးရဆိုတဲ့တော်ရရှင်ဖြစ်ပါရင် Messenger ကနေရေးပို့လာတာဖြစ်ပါရဲ့ရှင်ဒီတော်ရရှင်ကတမန်ရဲ့လူငယ်ချမ်းသာခွင့်ပေးတဲ့ကိစ္စကိုသူသဘောမတူပုံရပါရဲ့နော်သူဘာကြောင့်သဘောမတူတာလဲဆိုတော့သူ့ရဲ့အမြင်ကိုခုနားထောင်ကြည့်ပ
ါတမန်လူငယ်ချမ်းသာခွင့်ကဘယ်တော့မှမမှန်ခဲ့ပါဘူးစဉ်းစားကြည့်ပါလွတ်ပေးခဲ့တဲ့လူအယောက်တရာထဲမှာလူစုတယောက်ပဲပါသွားအောင်အဲ့ဒီပတ်ဝန်းကျင်စိတ်တော်ကရောက်နေကြရပြီဖြစ်စဉ်တစ်ခုပြောပြမယ်ဦးသိန်းစင်လက်ထက်တောင်ကုန်းမှာတသက်ကျွန်းကြနေတဲ့လူတယောက်ကိုလူကြီးချမ်းသာကွန်နဲ့လွတ်ပေးခဲ့တာအပြင်မှာ 6 လလောက်ပဲစိုက်ကဲကယ်ရီဆွဲစားပြီးရန်ကျိုးရန်စားမရှိပဲလူနှစ်ယောက်ကိုတတ်သွားတယ်။တကယ်လှုပ်တင်တာအပြင်မှာရွရွသားသားကျွတ်ကျွတ်သားသားနဲ့ရုပ်ကံနေပေမဲ့လည်းအတတ်ပညာကြောင့်လကောင်းအသက်အရွယ်ကြောင့်လကောင်းဒုက္ခရောက်နေကြတဲ့လူငယ်လူရွယ်တွေအများကြီးပါ။ထိုလူငယ်တွေဟာပြစ်မှုကျူးလွန်ခြင်းပေမဲ့လည်းဘာသာရေးအသည့်လူမှုရေးအသည့်တွေနဲ့ထိထိသိမ့်သိမ့်နေနေရတာပါ။လကောင်းလူငယ်လူရွယ်တွေကိုပြစ်မှုမလုပ်အောင်တမရတယောက်အနေနဲ့မစင်စားပဲအထောင်ထဲကအကောင်ဆိုးရောထွေးနေတဲ့ထိုလူငယ်တွေအတွက်ပဲကောင်းအောင်စဉ်းစားနေတယ်ဆိုတော့ကျွန်တော်တို့အပြင်ကလူငယ်တွေလည်းပြစ်မှုတစ်ခုခုကျွန်းလို့ပြီးထောင်ထဲတောင်းနေတာမှသမရတို့လူခွင့်ရဲ့အဖွဲ့အစည်းတို့ရဲ့ကရုဏာရအောင်မယ်ပြု
ပြစ်မှုကျွန်းလွန်ပြီးတော့ထောင်ထဲရောက်သွားတော့လေလွယ်လွယ်ကူကူပဲထောင်ပြင်ပြန်ရောက်လာပါတယ်ဆိုတော့ဒီသောရရှင်ကသမရလူငယ်ချမ်းသာခွင့်နဲ့ပတ်သက်ပြီးတော့သူသဘောမတူတာကိုဆန္ဒထုတ်ဖော်လာတာဖြစ်ပါတယ်ရှင်ဖွင့်လာတဲ့သောရရှင်နေထဲမှာတော့သူက Facebook ကနေပြီးတော့ရေးလာတဲ့တော်ရရှင်မှာသူ့ရဲ့ဒီ Facebook account နာမည်ကလည်းတော်တော်ထူးထူးခြားခြားဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကဒီလိုနာမည်မျိုးနဲ့ဘယ်လို account ဖွင့်လို့ရလဲဆိုတာနည်းနည်းဒုတိယဖြစ်မိပါတယ်နော်။သူကမပေးရဘူးမျှော်လင့်ချက်ဆိုတဲ့နာမည်နဲ့ Facebook account ဖွင့်ထားတာပါ။ဒီတော်ရရှင်က VOA ခင်ဗျားတဲ့ကျွန်တော်အကြံပေးစရာရှိလို့ပါ။ကျွန်တော်တို့အခုဆိုရင်နိုင်ငံသားကိုအလုပ်သွားလုပ်တဲ့သူတွေများပါတယ်။မလေးရှားကိုသွားကျင်နေဆိုရင်အစိုးရကတတ်မှတ်တဲ့ agency ခ 13,000 ပါတဲ့။ဒါမင်းလည်းနေမလူတွေခေါ်ရင်15သိန်းလောက်ဖြစ်နေပါ යි ။ဒါလေးတွေတီးဖို့တင်းယူပေးစီချင်ပါ යි ။သူတို့2သိန်းနီးပါးကနေဈေးညင်တောင်းရင်လည်း7သိန်းလောက်ဆိုတော့ပါသေးရဲ့ဗျာ။ဆိုပြောဒီတော်ရရှင်ကဒီမလေးရှားသွားတဲ့သူတွေဒီဘလောက်တောင်မှငွေချေးတွေအများများပုံပေးနေရတယ်ဆိုတဲ့အကြောင်းကိုတင်းလို့ပေးပါဆိုပြောတောင်းဆိုလာပါ යි ။ဟုတ်ကဲ့။ဒီစာလေးကိုဖော်ပြလိုက်ပါရင်ကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်မတို့အဆုံးစမ်းကြည့်ပါမယ်နော်။အခုလိုမျိုးစာရေးပြပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒီတော့ရှင်နေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်ရှင်။တော်ရှင်နေအတွက်မြစ်တာဒီလက်ဆောင်ဖြစ်နေမြန်မာတခြင်းလေးတစ်ပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါရင်ကျွန်တော်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာဒီတခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်ပြက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင ဒီဘက်တော့တောင်းအားရှင်တွေကိုကျမတို့ VOA ဝိုင်းတော်သားတူရွေးပေးတဲ့တခြင်းလေးနဲ့ဖြောပြပေးကြပါရရှင်။ကိုရနိုင်ရွေးပေးတာဖြစ်ပါတယ်။ Mary တီဆိုထားတဲ့ Heaven ဆိုတဲ့တခြင်းလေးကိုတောင်းအားရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်
ီဆိုထားတဲ့ heaven ဆိုတဲ့တခြင်းဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းနေလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်။ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နာဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ဒီနေ့မှာဘဝမှာပြန်ဆုံးကြမယ်။
မအေးတနာချောအသက်ဆင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။တိုင်းပြည်အဖက်ဖက်ကရိုးရွင်းကြဆင်းနေပြီတဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကဒီခံပြိုးပါတီအပါအဝင်နိုင်ငံရေးပါတီ24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်စီလိမ့်မှုထားတဲ့အိတ်ဖွဲ့ပေးစာတစ်စောင်ရေးသားပေးပို့လိုက်ကြပါတယ်။ပုံမှန်အားဖြင့်ပြီးခံပြိုးပါတီနဲ့သူ့ရဲ့မိဖက်ပါတီတချို့ခုလိုပဲကြေညာချက်ထုတ်တာနိုင်ငံတော်သမ္မတပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တွဲဆောင်ဝင်တောင်းတာစတာတွေမကြာခဏလုံးလေးရှိပေမဲ့ခုဒီချိန်သမရနဲ့ဒေါက်ဆန်းစုကြည်စီလိမ့်မှုတဲ့အိတ်ဖွဲ့ပေးစာမှာတော့အဖက်ဖက်မှယိုယွင်းကြဆင်းလာနေသောနိုင်ငံတော်၏အခြေအနေအရရက်ကိုဝိုင်းဝန်းအဖြေရှာပြုပြင်နိုင်ရေးအတွက်ဆိုပြီးခေါင်းစဉ်တက်ထားလေတော့ပိုအလေးနဲ့ပြည့်ရမလို့ဖြစ်လာပါတယ်မြန်မာနိုင်ငံရေးသမိုင်းမှာအဖက်ဖက်မှယိုယွင်းကြဆင်းလာနေသောနိုင်ငံတော်အခြေအနေအရရက်ကြောင့်တပ်မတော်ကတိုင်းပြည်တာဝန်အဝဝကိုလွှဲပြောင်းရယူလိုက်ရသည်ဆိုတဲ့ဇက်လန်းတွေကိုလည်းကြားခဲ့ကြရပြီးဖြစ်ပါတယ်ဒီခိုင်ဖြိုးနဲ့နိုင်ငံရေးပါတီတွေကပေးတဲ့အိတ်ဖွင့်ပေးစာမှာဘာတွေဖော်ပြထားသလဲအဖြစ်မှန်ကဘာလဲသူတို့ရဲ့ရည်ရွယ်ချက်ကဘာဖြစ်နိုင်မလဲဆိုတာကုရပတ်လိလာဆန်းစစ်ကြည့်ကြရအောင်ပါအ
ိတ်ဖွင့်ပေးစာမှာအချက်၁၁ချက်ဖော်ပြထားပြီးအတော်လေးလဲရှင်းရပါတယ်ပထမဆုံးအနေနဲ့စီးပွားရေးဆိုင်ရာအကြောင်းအချက်တွေဖော်ပြထားပါတယ် NLD အစိုးရဟာကိန်းဂဏန်းအချက်လက်တွေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်တယ်ဆိုပြီးပြောနေပေမဲ့လက်တွေ့မှာစပါးဆေးကြဆင်းနေမှုတွေနေဆက်ကုန်သွယ်ရေးမတည်မငြိမ်ဖြစ်နေတာတွေလူငယ်လူရွယ်တွေနိုင်ငံခြားထွက်အလုပ်လုပ်ရတာများနေလို့အလုတ်အကိုက်အခွင့်အလမ်းဖန်တီးပေးဖို့အတွက်တိုက်တွန်းထားပါတယ်။နောက်တစ်ချက်ကတော့နိုင်ငံသားတွေရဲ့စီးလုံးညီညွတ်ရေးဟာဘက်ခစ်ကာလနဲ့မှမတူအောင်ကွဲပြားမှုစန့်ကျင်မှုရန်လိုမှုတွေလူမှုအတိုင်းအဝန်းမှာပေါ်ပေါက်နေတယ်လို့ဆိုပါတယ်။လွတ်တော်ရဲမှ NLD ကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တပ်မတော်သားတွေကတစ်ဖက်အငင်းပွားကြတဲ့အကြောင်းကိုနမူနာဖြစ်ပြပါတယ်။နောက်တစ်ချက်မှာလည်းလွတ်တော်ရင်း NLD ပါတီဟာအရာရာကိုမဲခွဲဆုံးဖြတ်ပြီးအင်အားကြီးသူအနာယူစနစ်ကျင့်သုံးနေတယ်လို့ဆွဆွဲပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ပြဿနာနဲ့ပတ်သက်ပြီးလည်းအစိုးရရဲ့ကင်တွယ်ဆောင်ရွက်နေပုံတွေကိုအားမရတဲ့အကြောင်းသူတို့စောင့်ကြည့်နေတဲ့အကြောင်းဘင်္ဂလီတွေရခိုင်ပြည်နယ်ဘက်ကနေပြည်မာတဲ့ဝင်ရောက်လာတာကိုဖမ်းဆီးပြီးတဲ့နောက်ဘလို့ကင်တွယ်တယ်လဲဆိုတာကိုလည်းမေးခွန်းထုတ်ပါတယ်။ဒီဖြစ်စဉ်အားလုံးကိုခြုံငုံပြီးမှယနေ့နိုင်ငံတော်ဤနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးနှင့်တရားဝင်စိုးမိုးရေးအပါအဝင်အခြေအနေအရရက်သည်တရွေ့ရွေ့မီးလောင်နေသောရန်ကြိုးတက်ဆင်ထားသည့်မိုင်းပုံးတစ်လုံးအနေထားတွင်ရောက်ရှိနေပါသည်ဆိုပြီးဖော်ပြထားပါသည်
။စာပါအချက်လက်တွေကိုဆန်းစစ်ကြည့်ရင်စီးပွားရေးဆိုင်ရာကိစ္စမှာအလုတ်ကိုင်ခွင့်လန်းနေဆက်ကုန်သွယ်မှုစတာတွေမှာပြဿနာရှိနေတာမှန်ပေမဲ့ကမ္ဘာပံနဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့လိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့သုံးသပ်ချက်တွေအရတိုးတက်မှုပိုင်းတွေရှိနေတယ်ဆိုတာကိုတော့ငြင်းလို့မရပါဘူး။တိုးတက်နေပေမဲ့အားရစရာမကောင်းဘူးလို့ဆိုရင်ပုံမှန်ပါလိမ့်မယ်။နောက်တစ်ချက်ကတော့လွတ်တော်တွေကအခြေအနေတွေပါ။အမတ်တွေကဆုံးဖြတ်လိုက်တပ်မတော်သားအမတ်တွေကထပြီးကန့်ကွက်လိုက်လို့တော်ကိုတွေ့ရုံနဲ့နိုင်ငံသားတွေကြားအကြီးအကျယ်ကွဲပြဲနေကြပြီဆိုတဲ့ကောက်ချက်ကလည်းမမှန်ပါဘူး။လွတ်တော်တွေ NLD အမတ်တွေရဲ့လုံရဥပဒေနဲ့မညီဘူးလို့ထင်ရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ယူဆရင်ဒီအတိုင်းဆွဆွဲနေုံနဲ့မပြီးပါဘူး။ ဥပဒေအတိုင်းဆက်လုပ်လို့ရတာတွေရှိသလိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုရင်လည်းဒီတိုင်းဆွဆွဲမနေဘဲဖွဲ့စည်းပုံဆိုင်ရာခုံရုံးကိုတင်ပြီးအဆုံးဖြတ်ရယူတာမျိုးလုပ်ရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာပေါ်ပေါက်လာတဲ့ပြဿနာဆိုတာကလည်းအာစာအကြမ်းဖက်တိုက်ခိုက်မှုအဲ့ဒါကိုပြန်နှိမ်နှင်းရမှာတပ်မတော်ရဲ့ကင်တွယ်မှုကြောင့်ပေါ်ပေါက်လာတဲ့နောက်ဆက်တွဲပြဿနာပါ။ရှေ့ကိုနည်းနည်းဆက်ပြီးတွားကြည့်ရင်ရှင်လျားလာတဲ့အရင်စစ်အစိုးရခေတ်အဆက်ဆက်ကချန်ထားရခဲ့တဲ့ပြဿနာကြီးပါဒါကို NLD အစိုးရကတိုင်းပြည်အကျိုးစီးပွားတက်မတော်အကျိုးစီးပွားတိုင်းရင်းသားတွေရဲ့အကျိုးစီးပွားအားလုံးအတွက်ခက်ခက်ခဲခဲဖြေရှင်းနေရတဲ့အခြေအနေပါလက်ရှိအခြေအနေကိုပေါက်ကနီးဘုံတစ်လုံးနဲ့နှိုင်းရှင်ထားတဲ့အပြင်အဖက်ဖက်ကရိုးရင်းကြဆင်းနေတယ်လို့ပြောထားတာကိုသုံးသပ်ရမယ်ဆိုရင်လေလက်ရှိတိုင်းပြည်ထဲမှာဖြစ်ပျက်နေတာတွေဟာ2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံနေရာတချို့မှာဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုကြီးတွေဖြစ်ပွားခဲ့တဲ့အခြေအနေမျိုးမဟုတ်ပါဘူး2017 KIA ကချင်လက်နက်ကိုင်တွေနဲ့တကြော့ပြန်တိုက်ပွဲဖြစ်တဲ့အခြေအနေကိုကန်တပ်ဖွဲ့တွေဝင်တိုက်ခံရတဲ့အခြေအနေမျိုးလည်းမဟုတ်ပါဘူးလက်ရှိအခြေအနေမှာနိုင်ငံထဲမှာဆန္ဒပြပွဲတွေတချို့ဖြစ်နေတာကတော့မှန်ပါတယ်တစ်ဖက်ကဖွဲ့စည်းပုံပြင်ရေးကိုထောက်ခံနေကြတဲ့ဆန္ဒပြပွဲတွေဖြစ်ပြီးအခြားတစ်ဖက်မှာတော့တက်မတော်ထောက်ခံရေးဖွဲ့စည်းပုံတွေကပုံမှန်59ဆလုံးမပြင်ရေးဆိုတဲ့လွတ်တော်တွေကပြည်ခိုင်ဖြိုးနဲ့တက်မတော်လုံးရဲ့ထောက်ခံပွဲတွေဖြစ်ပါတယ်တက်မတော်ထောက်ခံရေးဖွဲ့စည်းပုံတွေကပုံမှန်59ဆလုံးမပြင်းရေးထောက်ခံတဲ့ပွဲတွေမှာမြင်ရမှာကအနေနဲ့အရရက်ကစစ်မှုထမ်းဟောင်းအဖွဲ့ဝင်တွေပြည်ခိုင်ဖြိုးပါတီဝင်တွေမျိုးချင်းလို့သူတို့ကိုယ်သူတို့ခေါ်သူတွေနဲ့ဟောပြောသူတွေထဲမှာဆိုရင်ဘူးလက်လှဆွေအပါဝင်ဖမ်းမရထုတ်ခံထားရတဲ့ဥဝီရသူတို့ဖြစ်ပါတယ်
တကယ်တော့နိုင်ငံရေးပါတီတရားဖြစ်စေပါတီတွေအနေနဲ့ဖြစ်စေဒီစဲအစိုးရနဲ့ပါတီကိုဝေဖန်တာဆန့်ကျင်တာလုပ်လို့ရပါတယ်ဒါထူးခြားတဲ့ကိစ္စမဟုတ်ပါဘူး။ဒီပြည်နယ်ထဲမှာဒီမိုကရေစီကိုယုံကြည်တယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ချင်တယ်ဆိုရင်ပြည်သူလူထုထောက်ခံမှုရအောင်စီရင်ရမှာပဲဖြစ်ပါတယ်။ဒါပေမဲ့ဒီလိုသဘောထားကွဲပြားနေတာတွေကိုပဲပုံကြီးချက်ထောက်ပြပြီးနိုင်ငံတော်ကြီးအဖက်ဖက်ကယိုယွင်းပျက်စီးနေပြီးမိုင်းမုံတစ်လုံးလိုမကြာခင်ပေါက်ကွဲရောမယ်ဆိုတဲ့အခြေအနေမျိုးထိပြောဆိုလာတာဟာတော့ဒီစုံတယောက်ဒီစုတစ်ဖွဲ့ကနေတိုင်းပြည်ကိုကယ်တင်ပါတော့ဆိုတဲ့သဘောအပြင်ဒီမိုကရေစီကိုဖျက်ဆီးပစ်မဲ့ဆရာနာသိမှုမျိုးကိုလက်ရခေါ်တဲ့သဘောတော့သက်ရောက်လာနိုင်တာမို့တိုင်းပြည်အတွက်အလိုအန္တရာယ်ကြီးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့ကိုကျော်ကျော်သိန်းတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင
်မဒရီမီဒီယာရီနဲ့တင်းသမားရဲ့ပေါ်ဝေဖန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်ဆူဆူရွရွပြောဆိုထုတ်လန့်တာတွေမကြာခဏတွေ့လာရပါတယ်။အထူးသဖြင့်ဒကိုင်းကြီးရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOA သောတာရှင်တွေယူဆကြပါသလဲ။ဒီကနေ့ကမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုယ်ဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA ရဲ့ Facebook မှာလည်းရေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က0239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်အခုတော့ကျမတို့ထူးခြားစံပြကပ္ပတတိယအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချန်ကတင်ဆက်မှာပ
ါဩစတြေးလျနိုင်ငံကွင်းစ်လန်ပြည်နယ်မှာဥပါကုမ္ပဏီကရေနှုတ်သဘောထားရဲ့အလုပ်ငန်းကိုစတင်လိုက်ပါတယ်ဒါဟာကပ္ပပထမဦးဆုံးစကူဘာရေနှုတ်သဘောစုပေါင်းစပ်ပေါင်းငှားစီးတဲ့ကိစ္စဖြစ်ပြီးတော့ဩစတြေးလျနိုင်ငံအရှေ့ဘက်ကတန်နာကြောက်တန်းတွေကိုတွားပြီးတော့ကြည့်ရှုနိုင်မှာပါအငှားငှားတွေစီးရသလိုပဲရေငုတ်တင်မောက်ကို Uber application သုံးပြီးတော့ငှားရမှာဖြစ်ပါတယ်ကိုရောက်ရှိနေတဲ့နေရာကိုအငှားကားတစ်စီးကလာကြိုမှာဖြစ်ပြီးတော့ Heron ကျွန်းကိုတော့ရဟတ်ယာဉ်နဲ့တွားရမှာဖြစ်ပါတယ်အဲ့ဒီကမှရေငုတ်တင်မောက်စီးရမှာပါမေလ28ရက်နေ့ကစတင်လိုက်တဲ့ဒီစီဇန်ကဇွန်လ18ရက်နေ့ထိရှိမှာဖြစ်ပြီးတော့လူနှစ်ယောက်အတွက်ဒေါ်လာ2000ကျော်လောက်ကြေးတင်မှာဖြစ်ပါတယ်ရှင်
အရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့ Belarus နိုင်ငံမှာ22ကြိမ်မြောက်ဥရောပသမင်အတန်တုလုံခြုံပွဲတစ်ခုကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ဥရောပနိုင်ငံပေါင်း23နိုင်ငံကအမဲလိုက်ဝါသနာပါသူတွေဝင်ရောက်ရှင်ပြိုင်ခဲ့ပြီးမြို့တော် Minsk မြောက်ဖက်ကီလိုမီတာ300အကွာကတောအုပ်ကလေးတစ်ခုအတွင်းမှာကျင်းပခဲ့တာပါ။ပါဝင်ရှင်ပြိုင်သူပေါင်း39ယောက်ရှိပြီးတော့အခြေအနေမျိုးမျိုးမှာထွက်ရမယ်သမင်အတန်တုလုံပြရတာပါ။မိမ့်လိုက်ခင်အတန်မိမ့်လိုက်ပြီးအတန်နောက်ပြီးတိုက်ပွဲမှာသမင်ကိုအနိုင်ရပြီးတဲ့အချိန်ဒါမှမဟုတ်ပြိုင်ဘက်သမင်နဲ့မတိုက်ခိုက်ခင်ထွက်ကြတဲ့သမင်အတန်တွေကိုလိုက်လံတူပါကြတာပါအခုလိုအတန်တူလောက်တာဟာမုတ်ဆိုးတွေအတွက်သာမကပဲအမှုပညာတရားဖြစ်လာပြီလို့ဒီပြိုင်ပွဲကိုစီစဉ်သူတို့ကပြောပါတယ်ပါဝင်သူတွေဟာသမင်အတန်တူထွက်အောင်ခရုဂွန်တွေတတ်တူဒါမှမဟုတ်ပလတ်စစ်လေးပိုက်ကလေးတွေကိုသုံးပြီးတော့ပြိုင်ကြရတာပါအတန်တူလောက်တဲ့ပညာဟာရှေးဟောင်းပညာရဲ့တစ်ခုဖြစ်ပြီးတော့ယနေ့ခေတ်မှာလိုလက်နက်တွေအစွမ်းမထက်ခင်တလိမ့်ဆန်တွေအနီးနားရောက်လာအောင်မြားရတဲ့ပညာရဲ့တစ်ခုဖြစ်ပါတယ်အခုခေတ်မှာတော့ဒီစွမ်းရည်ကိုအာဂဒာနီတစ်ခုအဖြစ်သဘောထားပြီးရှင်ပြိုင်ပွဲတွေကျင်းပနေတာပါဒီနှစ်ပြိုင်ပွဲမှာတော့ဟန်ဂေရီနိုင်ငံကပထမဆုနဲ့ဒုတိယဆုကိုရရှိသွားပြီးပြင်သစ်နိုင်ငံကပါဝင်သူတဦးကတော့တတိယဆုရသွားပါတယ်ခင်ဗျာ
ဒီနိုင်ငံမှာနှစ်ဆင်ကျင်းပနေဖြစ်တဲ့တောင်သားမုံဟာချီးတဲ့ငင်းသင်ချရတဲ့ပွဲကိုတော့ Gloucester ရဲ့အရက်မှာပြီးခဲ့တဲ့တနင်္လာနေ့ကကျင်းပခဲ့ပါတယ်။ဒီပွဲမှာပါဝင်ရှင်ပြိုင်တဲ့သူတွေကဒိန်ကဲ cheese တုံးကြီးတွေကိုတောင်စောင်းပေါ်ကနေလှင့်ချတဲ့အပြင်လူတွေကလည်းအဲ့ဒီနောက်ကနေပြီးတော့လှင့်စင်ပြီးတော့လိုက်ဖမ်းကြပါတယ်။ပြိုင်ပွဲအမျိုးအစား3ပွဲရှင်ပြိုင်ခဲ့ပြီးတော့ဒိန်ကဲစု3မျိုးနဲ့အနိုင်ရတဲ့သူ3ယောက်အတွက်စုတီးကြစီချင်းမြင့်ခဲ့တာပါ။ဒီပွဲတော့ဟာဗြိတိန်မှာနှွေဦးရဲ့ဗန်ပိတ်ရဲ့နဲ့လည်းတိုက်ဆိုင်ပြီးတော့ကျင်းပတာဖြစ်ပြီးတော့ဒေတာရင်းနဲ့ကဘာတဝမ်းလုံးကအပျော်ပါကြိုက်တဲ့သူတွေပါဝင်တော့ရှင်ပြိုင်ကြပါရဲ့1826ခုနှစ်ကတည်းကဒီပြိုင်ပွဲစတင်ခဲ့တယ်ဆိုတော့ရေးသားထားတဲ့အထောက်အထားတချို့တွေ့ရပြီးတော့တချို့တွေကတော့အဲ့ဒီထက်တောင်မှစောရဲပေကင်ယဉ်ကျေးမှုရိုးရာပွဲတော့ဖြစ်တယ်လို့ပြောကြပါရဲ့ရှင်အခုနားဆင်ကြကြရတဲ့ထူးခြားစံပြကဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေရုပ်သံမဂ္ဂဇင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်တနင်္လာနေ့နေ့ခင်းသတင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါနိုင်ငံတင်းမာမှုတွေရှော့ချနိုင်ရဲ့အတွက်အမေရိကန်ဘက်ကအီရန်နဲ့ချင်းချင်မရှိအလုံးစုံဆွေးနွေးလိုတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ဒါပေမဲ့အီရန်အစိုးရဘက်ကတော့ဆက်ဆက်ဆွေးနွေးမှုသည့်ဖြစ်လာရေးအပေါ်တိတ်ပြီးတော့မျှော်လင့်မထားပါဘူး။ကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးမှုနဲ့ညှိဖို့ပြင်ဆင်ထားကြောင်းဆွေးနွေးဖို့လည်းအဆင်သင့်ရှိကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးကဆွစ်ဇာလန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့အီရန်တော်လှန်ရေးတပ်ရဲ့ဆိုးရွားလာတဲ့လုပ်ရက်တွေကိုပြောင်းလဲပြစ်နိုင်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေကတော့ဆက်ပြီးရှိနေမှာဖြစ်တယ်လို့နိုင်ငံဆိုင်ဝန်ကြီးကထပ်လောင်းပြောပါတယ်။အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအလုံးနီးပါးဟာကိုယ့်ရဲ့ဆိုရှယ်မီဒီယာလူမှုကွန်ရက်နဲ့ပတ်သက်တဲ့အချက်လက်တွေကိုထည့်သွင်းဖော်ပြရမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောဆိုလိုက်ပါတယ်။ဗီဇာလျှောက်သူတွေဟာလွန်ခဲ့တဲ့9နှစ်အတွင်း Facebook, Twitter, YouTube နဲ့တရုတ်ရဲ့ Weibo Social Media တွေမှာကိုယ်အသုံးပြုခဲ့တဲ့အကောင့်နာမည်, email လိပ်စာနဲ့ဖုန်းနံပါတ်တွေကိုဖော်ပြပေးရမှာဖြစ်တယ်လို့ကိုယ်ဘယ်နိုင်ငံကိုခီးသွားခဲ့တယ်လဲဆိုတာနဲ့ပြည်ဝင်ခွင့်အငင်းပယ်ခံရသလားစတာတွေကိုလည်းဖော်ပြရမယ်လို့ဆိုပါတယ်။ဒါပြင်အမေရိကန်ဗီဇာလျှောက်ထားသူရဲ့မိသားစုဝင်တဲ့အကြမ်းဖက်ဝါဒဆွဲလုပ်ရက်တွေနဲ့ပတ်သက်ခဲ့ဘူးချင်းရှိမရှိဆိုတာကိုလည်းမေးမြန်းမှာဖြစ်ပါတယ်။ချက်သမ္မတနိုင်ငံဝန်ကြီးချုပ်အန်ဒရီဘာဘီစ်ရဲ့ဖိတ်ကြားချက်နဲ့ချက်သမ္မတနိုင်ငံကိုတရားဝင်ချစ်ချည်ရေးခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့သမ္မတမီလို့ဇင်မန်းနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်
။သတင်းချင်းချက်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John L. စင်ပါရှင်။တင်းနာလေးနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတော်ကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.